Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ2018ဇွန်လ10ရက်သစ္စာနေ့မနေ့က VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိ Washington DC ကနေလိုင်းတို24 40 52တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်။တောက်ကြနေမနဲ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ်
။မင်္ဂလာမနက်ခင်ပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ကင်မျိုးသွင်းနဲ့ကျွန်တော်ကြိုကြောသိမ်းပြောပြမှာပါ။ခင်ဂျွန်အုန်းနဲ့ထေဒီအစိုးရအောင်မြင်ရင်သူ့ကိုအမေရိကန်လာဖို့ဖိတ်မယ်လို့သမ္မတထရမ့်ကပြောပါတယ်။နောက်ကိုရီးယားနဲ့ဘယ်လိုသဘောတူညီချက်မျိုးပဲရှိရှိကွန်ဂရက်လွှတ်တော်အနေနဲ့သဘောထားပြည့်ဝင်ရမှာပါလို့အင်ဂျိုင်းဝန်ကြီးမိုက်ခွန်ပေးကပြောပါတယ်။ဒဂိုင်းမီနယ်ခြေတွေနဲ့ပတ်သက်ပြီးပြည်တွင်းမှာရောပြီးပါမှာပါ။အသေးချာပြည်နာနေသူအနေချင်းပဲရှိတယ်ဆိုတဲ့သဘောမျိုးဒေါန်ဆန်းစုကြည်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ထုတ်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်ပါတွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြန်လာတဲ့သူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အထောက်အပံ့ပြုနိုင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေကြားမှာနားလည်မှုစာကြောင်းတို့လက်မှတ်ထိုးလိုက်တဲ့အပေါ်တရုတ်အစိုးရကအကြေဆိုလိုက်ပါတယ်
။我们一直认为缅甸的诺开邦问题有着复杂的历史、民族和宗教的背景。
နားလည်မှုစာကြောင်းတို့ကိုအသေးအချာအကောင့်ထဲပေါ်နိုင်ရတဲ့အတွက်မြန်မာအစိုးရအနေနဲ့သက်ဆိုင်ရာကုလသမဂ္ဂအဖွဲ့တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်တဲ့အကြောင်းတရုတ်အစိုးရပြောခဲ့တဲ့သတင်းအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်။တခါမြန်မာနိုင်ငံကအမျိုးသားစာပေကဗျာစုကိုဘာကြောင့်တဆူတည်းပေးဖို့စစ်စီရေးကော်မတီကဆုံးဖြတ်ရတာပါလဲ။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးစည်းဝေးဘွဲကနေစစ်မှန်တဲ့ကတိရမှာမဟုတ်ဘူးလို့ဘယ်သူတွေကယုံကြည်နေသလဲဆိုတာတွေကိုထုတ်လွှင့်ပေးမှာပါ။ရေယုံကြည်ယောဂါကြိုတင်ကာကွယ်နိုင်မဲ့အချက်တွေသိရမယ့်ကျမရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းဓာတ်တွေကိုလည်းနားဆင်ရပါမယ်။အရင်ဆုံးတော့နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးကြပါမယ်ရှင်
။စင်ကာပူမှာဇွန်လ10ရက်နေ့ကျရင်လုံမဲ့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အုန်းနဲ့ထိပ်သီးစည်းဝေးအောင်မြင်နေဆိုရင်ကင်ဂျွန်အုန်းကိုအမေရိကန်လာဖို့ဖိတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်။ဒီဘက်မှာလည်းထိပ်သီးအစည်းအဝေးတွေကနေထွက်သွားဖို့ပြင်ဆင်ထားတယ်လို့လည်းဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့နေပြီးအိမ်ဖြူတော်မှာနှာရီကြာတွေ့ဆုံဆွေးနွေးပြီးတဲ့နောက်သမ္မတထရမ့်ကလည်းလို့ပြောတာပါ။ထိပ်သီးအစည်းအဝေးကျင်းပဖို့သတင်းတစ်ပတ်တောင်မှလိုတော့တဲ့အချိန်မှာအမေရိကန်ဂျပန်ခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးတာမှာမြောက်ကိုရီးယားရေးနဲ့ကုန်သွယ်ရေးကိစ္စတွေကအဓိကပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်ထုတ်ကြီးအစီအစဉ်တွေပေါ်ကန့်သတ်မှုတွေချမှတ်ရေးတိုးတက်မှုရအောင်လုပ်ဖို့အမေရိကန်ရဲ့အာမခံချက်ကိုဝန်ကြီးချုပ်အာဘေကလိုချင်တာပါဒါအပြင်1990ပြည့်နှစ်1980ပြည့်နှစ်တွေမှာမြောက်ကိုရီးယားကဖမ်းခေါ်သွားတဲ့ဂျပန်နိုင်ငံသားတွေအရေးနဲ့ပတ်သက်လို့လည်းဝန်ကြီးချုပ်အာဘေကသမ္မတထရမ့်ကိုကင်ဂျွန်အုန်းနဲ့ဆွေးနွေးစေချင်ပါတယ်ဒီကိစ္စကိုပြောဆိုသွားမယ်လို့သူတို့နူးတွေ့ဆုံပွဲအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကဝန်ကြီးချုပ်အာဘေကိုကြေညာပေးပါတယ်ကိုရီးယားစစ်ပွဲအဆုံးသတ်ရေးမြောက်ကိုရီးယားနဲ့ဇွန်လ10ရက်နေ့မှာလက်မှတ်ရေးထိုးဖို့သူ့ဘက်ကလမ်းဖွင့်ထားတယ်လို့သမ္မတထရမ့်ကပြောပေမဲ့ဒါဟာပထမဆုံးအဆင့်ပဲဖြစ်တယ်လို့သတိပေးပြောဆိုပါတယ်။အဆိုမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးပုံမှန်ပြန်ရောက်တာကိုတွေ့ကျင်တယ်လို့လည်းသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်းတို့ကြားရလာနိုင်တဲ့ဘယ်သဘောတူညီချက်မျိုးကိုမဆိုလွှတ်တော်အနေနဲ့သဘောထားမှတ်ချက်ပေးနိုင်မှုအတွက်အခွင့်အရေးပေးကောင်းပေးနိုင်တယ်လို့ကျတဲ့ပြည်နယ်မှာနိုင်ငံချိုင်းဝန်ကြီးမက်ခ်ပွန်ပီယိုကအရေးမြတ်ပြောပါတယ်။အိုဘားမားဆိုရလက်ထက်ကအီရန်နဲ့ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်ဖို့အတွက်သမ္မတထရမ့်လှုံ့ဆော်တာလိုမျိုးနောက်မှသမ္မတကသဘောတူညီချက်တွေကလည်းနှုတ်ထွက်နိုင်မနိုင်သတင်းတောက်တွေရဲ့အမေကိုဝန်ကြီးပွန်ပီယိုတုံ့ပြန်ဖြေကြတာပါ။သူတို့နှစ်ဦးစာရွက်ပေါ်မှာသဘောတူလက်မှတ်ရေးထိုးတာဖြစ်ပြီးလွှတ်တော်ကသဘောထားမှတ်ချက်ပေးဖို့အတွက်ဆယ်စတန်းကိုတင်သွင်းဖို့လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါပေမဲ့လွှတ်တော်ကိုပေးဖို့မှာဒီဆယ်ရွက်စတန်းဟာသဘောတူစာချုပ်လားဓမ္မမို့သဘောတူညီချက်ဖြစ်မလားဆိုတာကိုတော့မပြောပါဘူး။ဒါအပြင်မြောက်ကိုရီးယားဘက်ကသူတို့နျူကလ িয়ার လက်နက်ဖြတ်သိမ်းကိုဆန္ဒရှိကြောင်းအတည်ပြုခဲ့တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။သူအနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပြီးတဲ့နောက်မှာကင်အပေါ်မှာပုဂ္ဂိုလ်ကြီးကယုံကြည်မှုရှိမရှိမေးမြန်းတဲ့မေးခွန်းကိုတော့တိုက်ရိုက်ပြန်မဖြေပါဘူး။နှစ်ဖက်စလုံးကဒီကိစ္စကိုအလွန်တရာအလေးနဲ့ထားကြတာဖြစ်ပြီးသမ္မတထရမ့်အနေနဲ့ဒီစင်ကာပူခီးစဉ်အတွက်အမြင့်ကျယ်ကျယ်တတိရှိရှိထားပြီးတော့တွားရောက်မှာဖြစ်ကြောင်းလည်းပြောပါတယ်။
ကနေဒါနိုင်ငံမှာဒီကနေ့ဇွန်လ10ရက်နေ့ကစပြီးနှစ်ရကြာကျင်းပမယ့်စီးပွားရေးအကြီးအကဲနိုင်ငံ G7 ထိပ်သီးအစည်းအဝေးအဲဒီနောက်စင်ကာပူမှာကျင်းပမယ့်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်းနဲ့ထိပ်သီးအစည်းအဝေးတွေသူသွားဖို့ရှိနေချိန်မှာပဲ2016သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့အပေါ်ဆက်ပြီးစုံစမ်းစစ်ဆေးနေတာဟာကြီးစရာပဲလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာငေါ့တော်တော်ပြောလိုက်ပါတယ်အထူးစုံစမ်းစစ်ဆေးမှုရဘတ်မူလာကအစိုးရရှိနေ18ရောင်းနဲ့အတူစုံစမ်းစစ်ဆေးမှုမတိုင်ခင်တုန်းကအခုလောက်ပဲလိုက်တဲ့ဒါမှမဟုတ်ထိတ်တဲ့ဖြစ်တဲ့အမှုတစ်ခုအပေါ်မှာဒီလောက်လူအုပ်စုနဲ့စုံစမ်းစစ်ဆေးတာမျိုးမရှိဘူးလို့လည်းသမ္မတထရမ့်ကဆိုပါတယ်။ဂ ထရမ့်မဲဆွေစီယုံ၏အဖွဲ့နှင့်ရုရှားကြားပူးပေါင်းလို့ဆောင်လာရှိသလားဆိုတဲ့အပေါ်စုံစမ်းစစ်ဆေးမှုဒါကိုဦးစီးလို့ဆောင်ခဲ့တဲ့ FBI ညွှန်ကြားရေးမှူး James Comey ကိုယာလူကထုတ်ပြလိုက်တာဟာတရားရေးဘိုင်းကဝင်ရောက်နှောက်ယှက်တာလားဆိုတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေဟာဗျူကော့ပွဲမှာရှုံးနေတဲ့ပေါ်ဒီမိုကရက်တွေရဲ့အကြောင်းပြချက်တာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ James Comey ကိုထုတ်ပြလိုက်တဲ့ပေါ်ဂျေဇူးတင်ပါတယ်သမ္မတကြီးလို့များလူတွေဘယ်တော့စပြောကြမှာလဲလို့လည်းဂျာဇာဘရီနေကထွတ်တာပေါ်ရေးတာတွေလည်းသမ္မတထရမ့်ကထည့်ရေးထားပါတယ်။
American ပြည်တော်စုကကဘာတလွားတာတူညီမျှရှိစေတဲ့မဟာဗျူဟာကိုအားပြုံအောင်လုပ်ပြီးလူရင်ကျင်းမှုအဆုံးသတ်သွားစေနိုင်တဲ့တတ်တက်ကဘာစစ်ကြီးဖြစ်မှာအတွက်သတိပေးနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပြီးဒါကိုတုံ့ပြန်တဲ့အနေနဲ့ဥရောပမှာလုံခြုံရေးစနစ်အတစ်ကိုချမှတ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။တတ်တက်ကဘာစစ်သားဖြစ်ခင်လူရင်ကျင်းမှုကအဆုံးသတ်သွားနိုင်တဲ့ဆိုတာကိုနားလည်တဲ့အတွက်နိုင်ငံတကာအခင်းကျင်းမှာခင်မီလူရင်ကျင်းမှုအတိုင်းဝန်းအတွက်အန္တရာယ်ကြီးတဲ့တရင်လွန်လို့ရတွေကိုကျွန်တော်တို့ဘက်ကမလုံမြအောင်တားဆီးထားတယ်လို့ဖြစ်နေတယ်လို့လည်းသမ္မတပူတင်ကသူ့ရဲ့နှစ်ပတ်လည်ရုပ်တံတရရဲ့ရှင်းလင်းကမှာပြောပါတယ်။အရင်ဆိုဗီယက်ယူနန်ဖြစ်နေရှိခဲ့တဲ့ရုရှားနဲ့ပယ်ရင်တပ်ဒုံးကြီးကာကွယ်ဆိုင်ရာသဘောတူစာချုပ်ချုပ်ထွက်ရကနေ2000ခုနှစ်မှာအမေရိကန်နှုတ်ထွက်ခဲ့တဲ့အတွက်သမ္မတပူတင်ကရှုံချခဲ့ပါတယ်။ဒါဟာတာလူညီမျှရှိစေတဲ့မဟာဗျူဟာကိုအဆုံးသတ်စေဖို့အတွက်ကြိုးစားမှုတစ်ခုဖြစ်ကြောင်းဒါပေမဲ့ဒါကိုတုံ့ပြန်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားရဲ့တိုက်ချင်းပစ်ပက်ထင်းတက်ဒုံးကြီးအစီစဉ်တက်ကိုမကြာမီမှာစတင်တော့မှာဖြစ်ပြီး2020မှာအားကြီးဆုံးမဟာဗျူဟာကျဒုံးကြီးစနစ်ကိုစတင်ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ဒါဟာအင်အားတိတ်ကြီးမားတဲ့ပက်ထင်းတက်ဒုံးကြီးတက်ဆာမတ်ဖြစ်ကြောင်းလည်းပြောပါတယ်။ဆီးရီးယားကအချမ်းဖက်ဝါဒတိုက်ဖြတ်ရေးမှာဆက်ပြီးပါဝင်ကူညီနေတဲ့သူ့ရဲ့ရုရှားတပ်တွေကိုသမ္မတပူတင်ကဂုံးပြုတ်ချီကျူးခဲ့ပြီးသူတို့ဟာစစ်တမ်းကြောင့်ပျက်စီးရွံ့နေတဲ့ဆီးရီးယားနိုင်ငံတည်ငြိမ်ရေးမှာအကူအညီပေးနေတယ်လို့ပြောပါတယ်။ဒါ့အပြင်ရုရှားတပ်တွေဆီးရီးယားကနေရုတ်သိမ်းဖို့မရှိဘူးလို့လည်းပြောပါတယ်
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဒီလိုကနေတောက်ကြမနေ့တဲ့တွင်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆက်ဆက်နေတဲ့တမိုင်းကြောင့်ကိစ္စရပ်တွေအားလုံးကိုမြန်မာနိုင်ငံပြင်ပကလူအနေငယ်လောက်နဲ့မြန်မာနိုင်ငံတွင်းမှာတော့မှလူအနေငယ်လောက်ပဲသတိထားမိကြပါတယ်။ဒါကြောင့်ဒါကပြင်ပကဘာအတွက်တည်းမကပါဘူး။နိုင်ငံတွင်းကကျမတို့လူလူအနေနဲ့လည်းဘာဖြစ်နေလဲကျမတို့လို့ဆောင်တာတွေကဘာကြောင့်လုပ်လဲဆိုတာနားလည်ဖို့လိုပါတယ်အရေးကြီးဆုံးကကျမတို့လူလူနားလည်တင်တာပါပဲဘာကြောင့်လဲဆိုတော့ရေရှည်မှာကျမတို့နိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုကျမတို့ပဲထိန်းသိမ်းရမှာပါလို့ဒေါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါဆန်းစုကြည်ကပြောပါတယ်ဂျပန်ခြေဆိုင် NHK သတင်းဌာနနဲ့9နှစ်နီးပါးကာလအတွင်းပထမဆုံးအကြိမ်ဖြစ်တရားတွေ့ဆုံဝေမျှကမ်းမှာဒေါဆန်းစုကြည်ကအဲ့လိုပြောသွားတာကို NHK သတင်းဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတာပါမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးကိစ္စပေါ်အစိုးရနဲ့ကုလသမဂ္ဂဖွဲ့စည်းပြီးကြားဗိုလ်ဒူးနေကပဲနားလည်မှုစာချုပ်လော MOU တခုကိုလက်မှတ်ရေးထိုးထားပြီးအဲ့ဒါနဲ့ပတ်သက်လို့လေဒေါ်ဆန်းစုကြည်ကကျမတို့လုံဆောင်ရမယ့်တာဝန်တွေကို MOU မှာပါတာတွေနဲ့အညီလုံဆောင်ထားပါတယ် MOU ကိုလေ့လာမယ်ဆိုရင်ကျမတို့လုံဆောင်နေတာတွေကိုကြည့်မယ်ဆိုရင်ကျမတို့တာဝန်တွေကိုကျမတို့လုံဆောင်ထားတယ်ဆိုတာတွေ့မယ်လို့ကျမယူဆပါတယ်ဆိုပြီးပြောသွားပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်လို့လေဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လွှမ်းမိုးမှုကတိတ်ကိုအားကောင်းပါတယ်လွှတ်တော်တွေမှာကိုယ်စားလှယ်နေရ25ရာခိုင်နှုန်းကိုစစ်တပ်အတွက်ရထားပါတယ်ဒါဟာကျမတို့ရင်ဆိုင်ရမယ့်အခြေအနေတွေမှာနောက်ထပ်ပါရှိနေတဲ့အနေအထားပါအဲ့ဒါကလည်းဖြစ်ရိုးဖြစ်စဉ်သဘောပါပဲဘာကြောင့်လဲဆိုတော့ရှင်ပြောသလိုကျမအရှင်းပြထားသလိုကျမတို့ဟာဒီမိုကရေစီအပြည့်အဝရှိတဲ့လူ့အဖွဲ့အစည်းတခုမဖြစ်သေးပါဘူးကျမတို့ရဲ့အခြေခံဥပဒေဟာအပြည့်အဝဒီမိုကရေစီနီးကြမဟုတ်ပါဘူးလို့ပြောသွားပါတယ်ဒီတော့တွင်မှာပဲဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစာနယ်ဇင်းဆိုင်ရာရေစွမ်းတတိအတွက်2019ခုနှစ် James Foley Medal ဆုရစေချီးမြှင့်လိုက်တဲ့အကြောင်းဗိုလ်ဒူးနေကကြေညာပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလကရခိုင်ပြည်နယ်ကမ်းခြေတစ်ခုမှာပုံနေကြတဲ့ရိုဟင်ဂျာမျိုးသား10ဦးကိုအစိုးရစစ်တပ်နဲ့ဗုဒ္ဓဘာသာဝင်ရာသားတွေကတပ်ပစ်ခဲ့တဲ့ဖြစ်ရပ်ကိုတရားကြံ့နာပြည်စုံစွာရေးသားတင်ပြတာအပါအဝင်မြန်မာနိုင်ငံကအကြမ်းဖက်မှုအကြောင်းရေးသားတင်ပြတဲ့အတွက်ဒီစုကိုချီးမြှင့်လိုက်တာလို့စုချီးမြှင့်တဲ့ American အခြေစား Middle အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Middle အဖွဲ့အပါအဝင်နိုင်ငံတကာအစိုးရတွေ၊ကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေကရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲပြီးကာယကံရှင်တွေကိုယ်တိုင်ကလည်းသူတို့ကိုယ်သူတို့အဲ့လိုဖော်ပြပြောဆိုပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာလို့မခေါ်ဆိုဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပဲတုံ့နှုံပြောဆိုပါတယ်။တိတ်မကြခင်တုန်းကလည်း Pan American တည်င်းလူလက်ခွင့်ဆိုင်ရာအဖွဲ့က ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို Barbie Freedom to Write လောလောဆွာတရင်ရေးသားခွင့်ဆိုင်ရာစုချီးမြှင့်ပါသေးတယ်
။ထိုင်းမြန်မာလောသုံးနိုင်ငံထိစပ်နေတဲ့ရွှေဒြိကန်ဒေသကဝင်လာတာလို့ဆိုရဲစိတ်ကြွဈေးနဲ့မွေးရစီအမျိုးမျိုးကိုဗန်ကောက်မြို့နေရင်တစ်ခုမှဖမ်းမိတယ်လို့ထိုင်းရဲကပြောပါတယ်။မွေးရစီဝါဖြန့်ပြူးသူလို့တန်ပြန်ရှိတဲ့18နှစ်အရွယ်လူငယ်တဦးနဲ့တူစိတ်ကြွဈေးပြား8တန်းကျော် Ice နဲ့တခြားမွေးရစီကူလို80ကျော်ဖမ်းမိကြောင်းထိုင်းမှုကင်းရဲတပ်ဖွဲ့ကချက်တပရင်းနေတဲ့စာရှင်းပွဲမှာပြောပါတယ်ရဲတပ်ဖွဲ့ဝင်တွေဟာစစ်ကြွစီဝဲသူဖြစ်နေဟန်ဆောင်ပြီးဖမ်းဆီးလိုက်တာပါပြီးခဲ့တဲ့ရက်ပိုင်းကလည်းထိုင်းနိုင်ငံချင်းရိုင်ခဲမှာစစ်ကြွစီပြ15တန်းဖမ်းမိတယ်လို့မေလာတုန်းကလည်းအဲ့ဒီမှာပဲစီပြတန်း20ဖမ်းမိပါတယ်အာနာသိန်းထိုင်းစုဟာအစ်မနီးပညာတွေတုံးပြီးမွေးစီဝါနှိမ့်နေရေးကိုအရှိန်မြင့်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်ထိုင်းလူငယ်တွေကြားစစ်ကြွစီသုံးဆမှုအများပြားရှိနေတာကြောင့်အင်းဒီချင်းနိုင်ငံတွေကနေထိုင်းနိုင်ငံနဲ့စိတ်ကြွစီဝင်တဲ့လမ်းကြောင်းတွေမှာတင်းတင်းကြပ်ကြပ်ရှာဖွေဖမ်းဆီးနှိမ်နေနေတာပ
ါကမ္ဘာဖလားဘလုံးပြိုင်ပွဲဝင်အသင်းတွေကကြာသပတေးနေ့မှာစီစားမှုကစားတဲ့အသင်းတွေအုပ်စု F ကတောင်ကိုရီးယားအသင်းကဘိုလီးဗီးယားအသင်းနဲ့အင်ကွင်းမှာအကူမရှိသေးကြပါတယ်အုပ်စု G ကအင်္ဂလန်အသင်းနဲ့ကော့စတာရီကာတို့အင်္ဂလန်မြေမှာကစားတဲ့ပွဲမှာတော့အင်္ဂလန်ကငကူကူမရှိနဲ့နိုင်ပါတယ်အုပ်စု B ကပေါ်တူဂီနဲ့အယ်ဂျီးရီးယားအသင်းတို့လစ်ဘွန်မြို့တော်မှာကန်တဲ့ပွဲမှာပေါ်တူဂီဘောလုံးကျေပွင့်ရော်နယ်ဒိုတကူမှမသွင်းနိုင်ပေမဲ့ပေါ်တူဂီအသင်းက3ဂိုးပြနဲ့အနိုင်ရပါတယ်။ပေါ်တူဂီအတွက်ဂွန်ဇာလိုဂူဒစ်ကနှစ်ဂိုးသွင်းပေးပြီးဖာနန်ဒက်စ်ကတကူသွင်းပါတယ်။ကမ္ဘာဖလားပြိုင်ပွဲကိုဒီနှစ်မှဝင်ရောက်ခွင့်ရထားတဲ့အုပ်စုဒီကအိုင်စလန်နဲ့ဒီနှစ်ဝင်ခွင့်မရတဲ့အာဖရိကထိပ်တန်းအသင်းတစ်သင်းဖြစ်တဲ့ဂါနာတို့အိုင်စလန်မြေမှာကစားတဲ့ခြေစမ်းပွဲကတော့တစ်ဖက်နှစ်ဂိုးစီနဲ့တည်ကြသွားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပါတော့မယ်။အမျိုးသားစာပေကဗျာစုကိုဘာကြောင့်တဆူရဲပေးမှလဲဆိုတဲ့သတင်းကိုနောက်ပိုင်းမှထုတ်လွှင့်ပေးပါမယ်။အရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားသူတွေပြန်လာနိုင်ရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားမှနားလည်မှုစာကြွန်လွှာရေးထိုးခဲ့တာကိုတရုတ်အစိုးရကကြိုဆိုလိုက်တဲ့သတင်းကိုတင်ပြချင်ပါတယ်။မြန်မာဆိုရနဲ့ကုလသမဂ္ဂအဖွဲ့တွေကြားနားလည်မှုစာကြွန်လွှာလက်မှတ်ထိုးခဲ့တာကရခိုင်ပြည်ထနာကိုဆွေးနွေးမှုပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြည့်ရှင်းသွားမယ်ဆိုတာပြသတာဖြစ်တယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မှာရေရှည်တည်ငြိမ်မှုတွေရှိလာနိုင်ရေးကြိုးပမ်းမှုတွေအတွက်ကိုလည်းတရုတ်နိုင်ငံဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်မဲ့လို့ဆိုပါတယ်။ဒီအကြောင်းအဖြစ်အဆုံကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရက်ကိုအေးအေးချမ်းချမ်းနဲ့ပြန်လာနိုင်ရေး UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့မြန်မာအစိုးရတို့ကြားမှာပူးပေါင်းဆောင်ရွက်သွားကြဖို့သုံးမွင့်ဆိုင်သဘောတူညီမှုနားလည်မှုစာကြုံလွှာကိုဇွန်လ6ရက်နေ့တုန်းကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကကြိုဆိုတယ်လို့ဇွန်လ9ရက်နေ့မှာကျင်းပတဲ့တရုတ်နိုင်ငံကြားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးဟွာချူရင်ကသတင်းတော်တွေကိုပြောခဲ့ပါတယ
်။我们一直认为缅甸的诺开邦问题有着复杂的。
နားလည်မှုစာကြွန်လွှာကိုလက်မှတ်ရေးထိုးခဲ့တာကိုကျမတို့ကြိုးဆိုပါတယ်။ဒီလောက်ရဟာမတူတဲ့အဖွဲ့အစည်းတွေဒီနိုင်တိုင်ပင်ပြီးပူးပေါင်းလှုပ်ဆောင်ကြမဲ့ကြိုးပမ်းမှုတွေကိုထင်ဟပ်စေတဲ့လောက်ရပါ။မြန်မာအစိုးရအနေနဲ့နားလည်မှုစာကြွန်လွှာကိုအကောင့်ထဲဖော်တဲ့နေရာမှာသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အနီးကပ်လှုပ်ဆောင်သွားမယ်လို့လည်းကျမတို့မျှော်လင့်ပါတယ်
။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အသိမှတ်မပြုပါဘူး။ရခိုင်ပြည်နယ်အတွင်းကပြည်ပကဟာနောက်ခံတမိုင်းကြောင်းအရာရောဘာသာရေးအရာရောလူမျိုးရေးအရာပါဆက်ဆက်ပတ်သက်နေပြီးတော့ရှုပ်ထွေးတဲ့ပြဿနာတရက်လို့တရုတ်နိုင်ငံကယူဆထားပါတယ်ဒီပြဿနာကိုဖြေရှင်းရေးမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားညှိနှိုင်းတိုင်ပင်ပြီးတော့လှုပ်ဆောင်သွားတယ်လို့လည်းတရုတ်ဘက်ကယူဆပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလုံးဟာတရုတ်နိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေလည်းဖြစ်နေတာမို့ရခိုင်ပြည်ပကကိုအနီးကပ်စောင့်ကြည့်ပြီးတော့ပြောဆိုနေတဲ့အကြောင်းဒီပြည်ပကပြည်လဲစေရေးအဆင့်၃ဆင့်ပါတဲ့ဖြေရှင်းနည်းတစ်ခုကိုလည်းတရုတ်ဘက်ကတင်ပြထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဟွာချူရင်ကပြောပါတယ
်中国同缅甸和孟加拉国呢都是友好的邻邦
ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေရပ်တန့်မှုတည်ငြိမ်မှုတွေရှိလာစေရေးအကာအကွယ်ပေးမှုဒုက္ခသည်တွေညီရက်ပြန်ပြီးအခြေချနိုင်မှုစည်းရုံးမှုရော့ကြမှုနဲ့ဖွံ့ဖြိုးတိုးတက်လာဖို့စတဲ့ကိစ္စတွေပါဝင်တဲ့အဆင့်၃ဆင့်ပါဖြည့်ရှင်းနည်းတစ်ခုကိုတရုတ်ဘက်ကတင်ပြထားတာရှိပါတယ်အဲ့ဒီတင်ပြချက်ကိုမြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကပါသဘောကျကြိုဆိုခဲ့ကြပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားညှိနှိုင်းတိုင်ပင်မှုတွေဖြစ်ပေါ်လာဖို့နိုင်ငံတကာရဲ့ကြိုးပမ်းမှုတွေဆက်ပြီးရှိနေအောင်လှုံ့ဆော်တဲ့နေရာမှာတရုတ်ဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲလှုံ့ဆော်ဖို့အသင့်ပါပဲ ရခိုင်ပဋိပက္ခမှာလက်တွေ့ကြတဲ့ဖြည့်ရှင်မှုတရက်ဖြစ်ပေါ်လာဖို့ရခိုင်ပြည်နယ်အတွင်းရေရှည်တည်ငြိမ်မှုအခိုင်အမာရှိလာဖို့ဖွံ့ဖြိုးတိုးတက်မှုတွေကိုဖြစ်ပေါ်လာစေမဲ့ပတ်ဝန်းကျင်အခြေအနေတစ်ခုဖန်တီးဖို့ဆိုတဲ့ကိစ္စတွေမှာလည်းနိုင်ငံတကာအတိုင်းဝိုင်းနဲ့အတူတရုတ်နိုင်ငံကပါပါဝင်ဆောင်ရွက်သွားဖို့အသင့်ရှိနေပါတယ်
။ရညာဒုက္ခတွေနေရပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့မြန်မာအစိုးရအကြားနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ထောက်ခံကြိုဆိုမှုတွေရှိသလိုစိုးရိမ်ပူပန်မှုတွေလည်းရှိနေတာပါ။ရိုညာဒုက္ခတွေတွေထဲမှာဒီလက်မှတ်ရေးထိုးတာကိုသဘောကျတဲ့သူတွေရှိတယ်ဆိုပေမဲ့လည်းသူတို့ရဲ့လုံခြုံရေးအတွက်အာမခံချက်အပြည့်ရမှာလား။မြန်မာပြည်ကိုပြန်ရောက်တဲ့အခါနိုင်ငံသားအခွင့်အရေးသူတို့တွေအပြည့်ဝရမှာလား။စတဲ့အချက်တွေပေါ်မှာရိုညာတွေဘက်ကစိုးရိမ်ပူပန်မှုတွေရှိနေပါသေးတယ်။ရခိုင်ဒေသခံတွေဘက်ကလည်းဒီလက်မှတ်ရေးထိုးမှုမှာသူတို့တွေအတွက်ထက်သွင်းစဉ်းစားတာတွေဘလောက်ပါဝင်တယ်လဲ။ဒေတာရင်းကဟိန္ဒူတွေအတွက်ရောဘလို့အခွင့်အရေးတွေရမှာလဲရိုဟင်ဂျာတွေအတွက်ကိုပဲဘက်လိုက်ပြီးတော့ရေးဆွဲထားတဲ့စာချုပ်လွှာများဖြစ်နေမလားစတဲ့စိုးရိမ်ပူပန်မှုတွေရှိနေပါတယ
်ကိုကျော်အောင်လွင်တင်ပြခဲ့တာပါရှင်အခုတစ်ခါတော့နိုင်ငံတကာသတင်းဘက်ကိုလှည့်ပါအောင်မယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့စင်ကာပူနိုင်ငံမှာတွေ့ဆုံကြဖို့ရက်ပိုင်းမဲ့လိုတော့ချိန်မှာမြောက်ကိုရီးယားရဲ့ဒေတာရင်းနျူကလ িয়ার အန်ရည်ဟာဒီထိပ်သီးဆွေးနွေးပွဲကြောင့်ပျောက်ပြတ်သွားမှာမဟုတ်ဘူးလို့တောင်ကိုရီးယားအတိုက်အခံ Conservative Party ခေါင်းဆောင်တွေကပြောနေပါတယ်။တစ်ချိန်တည်းမှာပဲထိပ်သီးဆွေးနွေးမှုတွေအတွင်းမှာမြောက်ကိုရီးယားလူခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းသူတို့နိုင်ငံရဲ့စိုးရိမ်မှုနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးဖို့ဝါရှင်တန်အထိလာပြီးတော့တိုက်တွန်းခဲ့ပါတယ်။ဒီအကြောင်းကို VOA သတင်းတောက်တွေပေးပို့တဲ့သတင်းတွေစူးစီးပြီးတော့ဆက်လက်တင်ပြပေးပါမယ်။သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ဂျွန်လ12ရက်နေ့ကျရင်စင်ကာပူမှာတွေ့ဆုံတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ရေးသဘောတူညီမှုရအောင်ဆွေးနွေးကြမှာဖြစ်ပါတယ်။အပြန်အလှန်အားဖြင့်မြောက်ကိုရီးယားကိုစီးပွားရေးမက်လုံနဲ့လုံခြုံရေးအာမခံချက်တွေပြန်ပေးမယ်လို့မျှော်လင့်ရပါတယ်။1953ခုနှစ်ထဲကရှိတဲ့ကိုရီးယားစစ်ပွဲပြီးဆုံးကြောင်းစစ်ပြေငြိမ်းရေးသဘောတူစာချုပ်မှာတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်နဲ့အစားထိုးကောင်းထိုးနိုင်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားစီကလုံခြုံရေးအာမခံချက်ရဖို့နျူကလ িয়ার ကင်းစင်အောင်လုပ်ပါမယ်ဆိုတဲ့ကတိအတုကိုပဲပေးလိုက်မယ်လို့တောင်ကိုရီးယားနိုင်ငံကအထူးကအတိုက်အခံ Conservative သဘောထားအမြင်ရှိတဲ့ Liberty Korea Party ခေါင်းဆောင်ဟွန်ဂျိုဖြိုးကပြောကြားခဲ့ပါတယ
်
ညီနိုင်မှုတွေကနေပြီးတော့ရလက်ကောင်းတွေထွက်လာလိမ့်မယ်လို့ကျွန်တော်ကတော့သိပြီးတော့အကောင်းမမြင်ပါဘူး။မြောက်ကိုရီးယားအစိုးရတက်ဆိုးရှေဖို့တခုတည်းသောနည်းလမ်းကနျူကလ িয়ার စီစဉ်ဆက်ပြီးတော့ရှိနေဖို့ပဲဖြစ်ပါတယ်။နျူကလ িয়ার စီစဉ်ကိုဆွန့်လွှတ်လိုက်ပြီးပြုပြင်ပြောင်းလဲဖို့လမ်းဖွင့်လိုက်ပြီးဆိုတာနဲ့ခင်ဂျုံအစိုးရဟာပြုတ်ပြတ်သွားမှာပါ
။မြောက်ကိုရီးယားရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းလောက်ကိုပိတ်ဆို့ပြီးတော့စစ်ရေးအရဆောင်ရွက်မယ်ဆိုတဲ့သမ္မတထရမ့်ရဲ့အပြင်းထန်ဆုံးဖိအားမူဝါဒကိုတောင်ကိုရီးယားနိုင်ငံက Conservative Party တော်တော်များများကအခိုင်အမာထောက်ခံခဲ့ကြပါတယ်။ဒါပေမဲ့နျူကလ িয়ার အစီအစဉ်ပြန်လုပ်လို့မရအောင်လုံးဝဖျက်သိမ်းပြီးတော့စုံစမ်းစစ်ဆေးနိုင်မဲ့သဘောတူညီချက်ရဖို့တောင်းဆိုချက်တွေကိုရှော့ပေါကောင်းရှော့ပေါမယ်လို့ American အစိုးရဘက်ကပြောလာတဲ့အပေါ်တော့သဘောမကျကြပါဘူး။ American အနေနဲ့ American ပြည်ထောင်စုကိုဓာတ်ရိုက်ချင်းချောက်နေတဲ့တိုက်ချင်းပြပယ်ထိန်တုံးအစီအစဉ်အမြန်ဆုံးအဆုံးတက်ရေးသဘောတူညီမှုကိုသာရအောင်လုပ်ပြီးတော့ဒေတာရင်းနျူကလ িয়ার ချင်းချောက်မှုရန်ကိုနောက်မှရှင်းမယ်ဆိုတာမျိုးလုပ်မှာကို Liberty Korea Party ဥက္ကဋ္ဌဟွန်ဂျိုဖြိုးကစိုးရိမ်နေပါတယ
်။မြန်မာ့중간선거도있고국내정치상황도
အမေရိကန်မှာလွတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေလုပ်ပါတော့မယ်။ပြည်တွင်းနိုင်ငံရေးအခြေအနေကလည်းရှုပ်ထွေးနေတော့အမေရိကန်အတွက်မြောက်ကိုရီးယားနဲ့သဘောတူညီမှုမြန်မြန်ဆန်ဆန်ရနိုင်မယ်နည်းလမ်းကဒါပဲရှိတယ်လို့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ
်။တောင်ကိုရီးယားမှာလည်းဒေသန္တရရွေးကောက်ပွဲတွေကိုထရမ့်နဲ့ကင်ထိပ်သီးအစည်းအဝေးအပြီးရက်ပိုင်းအကြာမှာကျင်းပတော့မှာပါ။မြောက်ကိုရီးယားနျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေလုံးဝအဆုံးမတက်မချင်းလူအခွင့်အရေးအခြေအနေတွေမတိုးတက်မချင်းရှော့ပေါမှုတွေမလုံသင့်ဘူးလို့အတိုက်ခံပါတီဘက်ကပြောနေပေမဲ့တောင်ကိုရီးယားပြည်သူအများစုကတော့မြောက်ကိုရီးယားနဲ့ပြည်လဲအောင်ကြိုးစားနေတဲ့သမ္မတမွန်ဂျေအင်းအစိုးရအပေါ်ထောက်ခံကြတယ်လို့စစ်တမ်းတွေမှာဖော်ပြကြပါတယ်။ကမ္ဘာပေါ်မှာလူခွေရေးမှတ်တမ်းအဆိုးဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယားပါဝင်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုကမြောက်ကိုရီးယားရဲ့လူခွေရေးအခြေအနေကိုရှော့တွက်ရမရောက်ဘူးလို့မြောက်ကိုရီးယားလူခွေရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်အိုဟေကန်တာနာက VOA ကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားလူခွေရေးနဲ့ပတ်သက်ရင်အမေရိကန်ကပြက်ပြက်တတရက်တီဆောင်ရွက်တဲ့အတွက်သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့ဆွေးနွေးပွဲမှာလူခွေရေးကိစ္စထက်သွင်းဆွေးနွေးမယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးညှိနှိုင်းတဲ့အခါ လူခွင့်ရေးပြဿနာကိုမဖြေရှင်းရင်ရေရှည်ခံတဲ့သဘောတူညီမှုရမှာမဟုတ်ဘူးလို့လူခွင့်ရေးအထူးကိုယ်စားလှယ်တောမတ်စ်အိုဟေကန်တာနာကပြောပါတယ
် My humble opinion as a human rights reporter is that the human rights dialogue should be included because it is part of the discussion human rights and security and peace
လူခွင့်ရေးအထူးကိုယ်စားလှယ်တယောက်အနေနဲ့ကျွန်တော်ရဲ့သဘောထားကတော့လူခွင့်ရေးဆိုင်ရာဆွေးနွေးမှုတွေပါဝင်သင့်ပါတယ်ဘာကြောင့်လဲဆိုတော့ဒါဆွေးနွေးမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်လူခွင့်ရေးလုံးကြုံရင်းနဲ့ငြိမ်းချမ်းရေးဆိုတာအလုံးဆက်နွယ်နေတာပါအခုအခြေအနေမှာလည်းဒါကိုကျွန်တော်တို့တက်တည်ပြလို့ရနိုင်ပါတယ
်မြောက်ကိုရီးယားကြောင့်လုံးကြုံရေးစိုးရိမ်နေတဲ့ဂျပန်နိုင်ငံကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်ထုံးအစီအစဉ်တွေကိုအဆုံးသတ်စေခြင်းနဲ့အပြင် 1980 နဲ့ 1980 ပြည့်နှစ်ပိုင်းတွေတုန်းကမြောက်ကိုရီးယားကိုပြန်ပေးဆွဲထားတဲ့ဂျပန်လူမျိုးတွေကိစ္စကိုလည်းဂျွန်လ12ရက်ထိပ်သီးဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးစေလိုပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ဂျပန်ရဲ့စိုးရိမ်မှုတွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကြာသပတေးနေ့ကဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့လာရောက်ဆွေးနွေးခဲ့ပါတယ်။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကနေပိုပြီးငြိမ်းချမ်းတည်ငြိမ်မှုနဲ့အရှေ့မြောက်အာရှမှာတည်တာတဲ့အပြောင်းလဲကြီးတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်အာဘေကဆွေးနွေးပွဲအပြီးသမ္မတထရမ့်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ချန်နေမနဲ့အတွက်သတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ယေမန်နိုင်ငံမှာ၃နှစ်ကြာနေပြီဖြစ်တဲ့ပဋိပက္ခအဆုံးသတ်စီရေးအတွက်ဟူသီတပုံတွေဘက်ကနေဆာအုဒီအာရေဗျနိုင်ငံတဲကိုပယ်ထိန်ထုံးကြီးတွေနဲ့ပြစ်ခတ်နေတာရပ်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဒါဟာဖြင့်လူပေါင်း10,000ကျော်တေဆုံးထားပြီးတော့ကမ္ဘာပေါ်မှာအဆိုးဝါးဆုံးလူသားဘေးဒုက္ခအချက်အတဲတစ်ခုအဆုံးသတ်စီရေးအတွက်နောက်ဆုံးအားထုတ်ကြိုးပမ်းမှုတစ်ခုဖြစ်ပါလိမ့်မယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Victor BD ရဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါမယ်
။လူသီးရှင်ကြားထုတ်ပြန်တာမဟုတ်သေးတယ်လို့ပြန်သုံးသပ်ဖို့လည်းရှိနေတဲ့ဒီအစီအစဉ်ထဲမှာပယ်ထိန်ထုံးကြီးတွေအပါအဝင်လက်နက်ကြီးလက်နက်လက်တွေအားလုံးကိုစစ်ဖက်အဖွဲ့စီမဟုတ်တဲ့အဖွဲ့တွေလက်ထဲလွှဲပြောင်းပေးရမယ်လို့တောင်းဆိုထားပါတယ်။ဒီလိုလက်နက်ဖြုတ်သိမ်းရေးဟာအစိုးရစစ်တပ်အပါအဝင်လက်နက်ကိုင်အဖွဲ့အားလုံးနဲ့အကျုံးဝင်ပါတယ်။နိုင်ငံရေးအဖွဲ့စီတွေအားလုံးတင့်တော်တယ်လို့ပါဝင်ခွင့်ရစေမယ်။အသွင်ကူးပြောင်းရေးအစိုးရတရားဖွဲ့စည်းပြီးအဒီကနေတဆင့်အမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းပေါ်ပေါက်လာဖို့အခုအစီအစဉ်ထဲမှာပါဝင်ပါတယ်။ဒါဟာအစီအစဉ်သစ်တရားမဟုတ်ပေမဲ့အစိုးရအဖွဲ့ထဲမှာဟူသီတွေအတွက်ထင်ရှားတဲ့အခန်းကဏ္ဍပါမလာဘူးဆိုရင်တော့အရင်လူဖူးဓာတ်တွေလိုပဲအောင်မြင်မှာမဟုတ်ဘူးလို့အရှေ့အလယ်ပိုင်း Institute ကသုတေသီဇူဘဲအက်ပါကပြောပါတယ
်။ There is no basic concession to the Houthis that at the end of the day once
all the people are able to take a seat and the government will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they will be able to take a seat and they
will be able to take a seat and အရေးပါတဲ့ပင်လယ်နီစိတ်ကမ်းမျိုးဖြစ်တဲ့ဟိုဒေတာကိုဆော်ဒီအာရေဗျညွန်မောင်းအဖွဲ့ကကျော်တော်နောက်ခံပေးထားတဲ့ရီမင်ဆူရတပ်ဖွဲ့တွေကတိုက်ခိုက်မဲ့အစီအစဉ်ကိုဒါစီဟန်ဒါနိုင်မဲ့အစီအမံတရားထွက်လာဖို့ကုလသမဂ္ဂအထူးသံတမန်မာတင်ဂရစ်ဖစ်စ်ကစူးစမ်းနေချိန်မှာပဲအခုငြိမ်းချမ်းရေးအစီအစဉ်ထွက်လာတာပါဟိုဒေတာမျိုးကိုကုလသမဂ္ဂကာကွယ်အောက်မှာထားတဲ့နဲ့ဆိုတဲ့ဆွေးနွေးပြောဆိုချက်မျိုးပြီးခဲ့တဲ့သတင်းပတ်တွေမှာရှိထားတယ်လို့ဇူဘဲအက်ပါကပြောပါတယ
် because it's a very critical port that provides much needed help for the poor
ဘာကြောင့်လဲဆိုတော့ဒီစိတ်ကမ်းမျိုးဟာတိတ်ကိုဆင်းရဲတဲ့လူတွေငတ်မုတ်ခေါင်းပါမဲ့အခြေရင်ဆိုင်နေရတဲ့သူတွေအတွက်တိတ်ကိုလိုအပ်နေတဲ့အကူအညီတွေကိုပေးပို့နေတဲ့အင်မတန်ရေးကြီးတဲ့နေရာဖြစ်ုံနေမဟုတ်ဘဲဝင်လာတဲ့နိုင်ငံတကာအကူအညီတွေကိုဖြန့်ဖြူးပေးနေတဲ့အင်မတန်ရေးပါတဲ့စိတ်ကမ်းမျိုးလည်းဖြစ်ပါတယ
်အခုငင်းချမ်းရေးအစီအစဉ်ကိုကုလသမဂ္ဂထူးတန်တမန်မာတင်ဂရစ်ဖစ်စ်ကမူကြမ်းရေးဆွဲတာဖြစ်ပြီးဒီအပေါ်စစ်ဆက်ဆွေးနွေးဖို့အတွက်ဒီလားလေပိုင်းမှာတင်ပြမယ်လို့ခန့်မှန်းထားပါတယ်။ကူဝိတ်မှာလွန်ခဲ့တဲ့နှစ်နှစ်ကလုပ်တဲ့ကုလသမဂ္ဂကမ္ဘာကထာပြုနောက်ဆုံးကြိုးပမ်းချက်ကတော့သဘောတူညီချက်တစ်ခုခုမရဘဲရပ်ဆိုင်းလိုက်ရတာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းဖြစ်ပါတယ်ရှင်။အမျိုးသားစာပေကဗျာစုနဲ့ဆိုင်တဲ့သတင်းကိုမထုတ်လွှင့်ခင်မှာစနေနေ့ညဘက်ကြလို့ရှိရင်ဓာတ်ရိုက်လေးလိုင်းပေါ်မှာဆွေးနွေးကြမယ့်အကြောင်းအရာကောင်းစဉ်ကိုအရင်အသိပေးပါရစေရှင
်။ဆိုရရှင်များရှင်မချာသေးခင်တုန်းကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကနေလာတဲ့မူရစ်စည်းဝါးတွေအမြောက်များဖမ်းဆီးရမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းမူရစ်စည်းဝါးနှိမ်နင်းမှုတွေလှုပ်လာတာတွေ့ရပါတယ်။ မူရင်စေဝါမှောက်ခိုမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးနိုင်နေတာတွေရှိတယ်ဆိုပေမဲ့လည်းမကြကနလက်တဲ့ကိုမမိတာမျိုးမူရင်စေဝါတိုက်ဖျက်ရေးမှာထိထိရောက်ရောက်မရှိတာမျိုးတွေအပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါမြန်မာနိုင်ငံမူရင်စေဝါတိုက်ဖျက်ရေးဘာရီအားနဲ့ချက်တွေရှိနေလဲတိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းဘာတွေရှိမလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်
တော်ဒါရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေတောက်ချနေမယ့်အတွက်ဆက်ပြီးတော့အသံလွှင့်နေပါရ။မြန်မာနိုင်ငံမှာအမျိုးသားစာပေကဗျာစုကိုဂန္ဓဝင်ကဗျာစု၊မော်ဒန်ကဗျာစုလို့မခွဲတော့ဘဲတဆူတည်းပေးဖို့အတွက်အမျိုးသားစာပေစစ်စစ်ရေးကော်မတီကမဲခွဲဆုံးဖြတ်ခဲ့ပါရ။ဒါကြောင့်စုနှစ်စုပေးတဲ့နယ်လို့ထင်တဲ့ကော်မတီဝင်တယောက်နှုတ်ထွက်သွားပါရ။ကော်မတီကတော့စုစည်းစစ်ရွေးချယ်တဲ့နေရာမှာဘယ်အဖွဲ့အစည်းရဲ့ဩဇာလွှမ်းမိုးမှုမှမရှိဘူးလို့ပြောကြခဲ့ပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်ကိုထက်အောင်ခန်းကရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။အမျိုးသားစာပေစစ်စစ်ရေးကော်မတီက2018ခုနှစ်အမျိုးသားစာပေကဗျာစုကိုရွေးချယ်ရာကနဝင်းကဗျာနဲ့မော်ရင်ကဗျာမျိုးစားနှစ်စုကိုတဆူတည်းပေါင်းပေးမယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်သဘောမကျတဲ့အတွက်ကော်မတီဝင်ချုပ်နှုတ်ထွက်ခဲ့ကြပါတယ်။အမျိုးသားစာပေကဗျာစုကိုတဆူတည်းပေးဖို့ဆုံးဖြတ်တာဟာကော်မတီဝင်65ဦးရဲ့မဲခွဲဆုံးဖြတ်ထားတာဖြစ်ပြီးကော်မတီဝင်နှုတ်ထွက်တဲ့ပေါ်ကော်မတီအတွေ့အမှုဆရာဦးစီယာကအခုလိုပြောပါတယ်
။အဲ့တော့ကျွန်တော်တို့ကမဲဆန္ဒအရဒီမဲကြီးရဲ့အတီးပြုတ်ပြီးတဲ့နောက်ပြန်ပြီးတော့ဒါကိုဟိုကြီးရလိုက်တဲ့အခါမှာအာကဗျာနှစ်စုပေးတဲ့နေဆွဲပကဒါကိုဆုံးဖြတ်ချက်ကိုလက်မခံနိုင်ပါဘူးမတရားပါဘူးအမျိုးမျိုးပေါ့လေအဆုရဲပြီးတာအမျိုးသားစာပီအမွင့်တွေပါ냐ပေါ့မျိုးပြောကြတာပေါ့လေမိုင်းတရားခံဖြစ်မယ်လို့ဘာလို့ပြောကြတာပေါ့ပြောကြတဲ့အတွက်ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်မဲမခွက်ခင်တုန်းကကျွန်တော်65ရာလုံးကမဲခွက်ဆုံးဖြတ်ဖို့လည်းသဘောတူတယ်65ရာလုံးလည်းမဲပေးတယ်ဖွင့်လာတဲ့ရက်လက်ကိုစီမစီကရင်ကအဲကျွန်တော်ကအတိအပြည့်ပြည့်တွေဘယ်လိုမှမတတ်နိုင်ပါဘူးလို့ပြောတယ်အဲဒီအစည်းအဝေးမှာပဲအဲနှစ်စုပေးတင်နေဆိုတဲ့ဘက်ကအဲဒီဆရာမမတ်ကနာကသဘောမတူတဲ့အတွက်နှုတ်ထွက်သွားပါတယ်
ဇွန်လ9ရက်နေ့ကကော်မတီဝင်ဆီယာမမက်ဆန္ဒကနှုတ်ထွက်စာပေးပို့ခဲ့ပြီးနှုတ်ထွက်စာမှာတော့ပြည်အောင်စုဝင်ကြီးဦးဖိန်မြင့်လက်ထက်မှာအမျိုးသားစာပေစုစစ်စီရေးရွေးချယ်ရေးကော်မတီကမြမအစင်လာရိုးရကဗျာကန္နဝင်ကဗျာကိုမေးမြန်အောင်လှုပ်ဆောင်တော့မည်ဟုဖော်ပြပါရှိခဲ့ပါတယ်အမျိုးသားစာပေစစ်စီရေးကော်မတီအနေနဲ့စုရွေးချယ်တာတွေဟာကော်မတီရဲ့ဆုံးဖြတ်ချက်တွေကိုပြန်ကြားရေးဝင်ကြီးဌာနအပြင်တခြားအဖွဲ့အစည်းတွေရဲ့ဩဇာလွှမ်းမိုးမှုမရှိဘူးလို့လည်းအတွင်းရေးမှူးဆရာဦးစီယာကစပြောပါတယ
်စာပေစုရွေးချယ်ရမှာလွတ်လပ်တဲ့ပညာလွတ်လပ်တဲ့ပေါ့နော်ပညာရှင်အဖွဲ့အစည်းဖြစ်တယ်အဲ့တော့ဒီမှာရှိတဲ့အစည်းအဝေးမှာရှိတဲ့စာပေကိစ္စတွေဆုံးဖြတ်တဲ့အခါမှာပညာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးရဲ့ဩဇာလွှမ်းမိုးမှုရှိဘူးဒီလိုပဲတခြားအဖွဲ့အစည်းမြေသူတူတရားအဖွဲ့အစည်းမှာဩဇာလွှမ်းမိုးမှုမရှိတဲ့အဖွဲ့အစည်းဖြစ်အောင်ကျွန်တော်တို့အဲ့ဒါစပြီးကြိုးပမ်းခဲ့ကြတယ်ပေါ့နော
်2016ခုနှစ်ကလည်းအမျိုးသားစာပေကဗျာစုကိုနှစ်စုပေးဖို့တင်ပြတာတွေရှိခဲ့တဲ့အတွက်လည်းမဲခွဲဆုံးဖြတ်မှုပြုလုပ်ခဲ့ကြပါသေးတယ်ဒီကနေ့ရန်ကုန်မြို့ပုံနေရင်းနဲ့ထုတ်ဝေရေးရုံမှာအမျိုးသားစာပေစုစစ်စီရွေးချယ်ရေးအဖွဲ့ကစုစစ်စီရွေးချယ်မှုမူဝါဒနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုမှုတွေပြုလုပ်ခဲ့ကြပါသေးတယ်ခင်ဗျာ
ရန်ကုန်ကနေပြီးတော့ကိုထက်အောင်ခန့်သတင်းပို့ခဲ့တာပါမကြခင်ဒုတိယပိုင်းကျရင်တော့ရေယုံကြီးရောဂါအကြောင်းကိုကျန်းမာရေးအစီအစဉ်မှာသိရမှာဖြစ်ပါတယ် VOA ကနေပြီးတော့အခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ VOA Burmese News Facebook စာမျက်နှာပေါ်ကနေပြီးတော့လည်းနားဆင်နိုင်အောင်လို့ဒီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုစာသားနဲ့လိုချင်တဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပို့ပြီးတော့တောင်းယူနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ဇွန်လ10ရက်တောက်ကြနေမနေခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့အတန်လွှင့်နေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နာရီခွဲကနေပြီးတော့မနေ့9နာရီအထိအစီအစဉ်တွေထဲမှာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တောက်ကြနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အကျမ်းမရဲ့အစီအစဉ်မှာဆိုရင်တော့
ရေကြောင်းပေါက်တဲ့လူ100လောက်မှအယောက်20လောက်ကအကက်ကြီးလာတဲ့ခါကျရေုံကြီးဖြစ်တတ်တယ်။အဲ့တော့ဘာကြောင့်ဒီနားနေတဲ့ဟိုဗိုင်းရပ်စ်ကထကြွပြီးရေယုံကြီးပြန်ဖြစ်စေတယ်ဆိုတော့အကြောင်းရင်းတိကျတော့မသိသေးဘူးက
ြရေယုံကြီးရောဂါနဲ့ပတ်သက်လို့တည်တင်းတဲ့ဒီသတိထားတဲ့အချက်တွေကိုကျမရဲ့အစီအစဉ်ကြားရင်ပြောပြမှာဖြစ်ပါတယ်တိုင်းရင်းသားဒေသတွေကသတင်းတွေကိုလည်းတိုင်းရင်းသတင်းမှအစီအစဉ်မှာနားဆင်ရပါမယ်အခုအရင်ဆုံးကတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ် American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလှတန်းကတင်ပြထားပါတယ်ရှင်
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာခေါ် whistle B L O W E R blower က B L O W blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ B L O W E R blower ကတော့မှုတ်သူပေါ့ရှင်။စကွိုက်ကလူရဲ့ဓာတ်ရိုက်အသေးပဲကတော့ whistle မဟုတ်ဘူးပေါ့ဒီစကားဆင်းတဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကားလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင် whistle တာမဟုတ်ပြီးသတိပေးရကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သဘိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကဝင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာနာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစည်းမျဉ်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအပြားကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုသလိုတခါတည်းရန်လေလုတ်ကြံတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေခံရပါတယ်။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ် အဲ့ဒါကတော့ဒီကိရိမနဲ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်တင်ဆက်တာပါရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာပေါ်ကနေပြီးတော့လဲလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်။တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလဲအခုရောက်ပါပြီ။တိုင်းရင်သတင်းလွှာကိုမတင်ဆက်ခင်မှာကျမရဲ့အစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာမှာအဖြစ်များတဲ့ရေယုံကြီးယောဂါဟာမျက်စိမှာဖြစ်တဲ့ဆိုရင်အန္တရာယ်များသလိုအသက်ကြီးသူတွေမှာဖြစ်ရင်ယောဂါပိုဆိုးတတ်ပါတယ်။ရေကြောက်ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ဒီယောဂါကိုဘယ်လိုကာကွယ်သင့်ပါသလဲ။ဆိုးွားတဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေမခံစားရအောင်လို့ဘယ်လိုကုသသင့်ပါသလဲ။မြန်မာနိုင်ငံကအရေးပြအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့အကြံအစည်အစီအစဉ်မှာတင်ပြထားပါရရှင
်။ Okay, အထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာ။ကျွန်တော်တို့ဒီ Happy Zoo Star လို့ခေါ်တဲ့ရေယုံကြီးယောဂါပါဆရာနော်။မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိလဲဆရာ
။ဒီကတော့အဖြစ်များတဲ့အထဲမှာပါတယ်။မြန်မာဒီမှာတင်မကဘူး။တကဘာလုံးဖြစ်တဲ့ဟိုကုသယောဂဒီထဲမှာဆိုအဖြစ်များတဲ့ယောဂလို့ပြောလို့ရတယ်ပေါ့နော်အခုသဖြင့်လူကြီးတွေမှာပုံပြီးဖြစ်များတယ်အရင်တော့ရေကြောက်ပေါက်ခဲ့တဲ့လူတွေမှာပုံပြီးဖြစ်များတယ
်ဟုတ်ကဲ့ဆရာဒီရေယုံကြီးယောဂကအဓိကဘာကြောင့်ဖြစ်လဲ
virus ကိုကုသတာဗျရေကြောက်ဖြစ်စေတဲ့ virus ပိုးကြောင့်သူကဖြစ်တာဒီကြောက်ဖြစ်ပြီးတဲ့နောက်အဲ့ virus ပိုးကကိုယ်ခန္ဓာအပြင်ပြန်မထွက်တော့ဘဲနဲ့ကိုယ်ခန္ဓာကြောယူတဲ့အာယုံကြောဆဲတွေအတွင်းထဲမှာသူကအောင်းပြီးတော့ခိုးပြီးတော့နားနေတယ်ဒါကနောက်တစ်ခါကျတော့သူပြန်ထလာပြီးယောဂပြန်ဖြစ်တဲ့အခါကျတော့ရေကြောင်းမဟုတ်ဘဲနဲ့ရေုံကြီးအနေနဲ့သူကဖြစ်လာတာဖြစ်တယ်။ရေကြောင်းပေါက်တဲ့လူ100လောက်မှအယောက်20လောက်ကအသက်ကြီးလာတဲ့အခါကျရင်ရေုံကြီးဖြစ်တတ်တယ်။အဲ့တော့ဘာကြောင့်ဒီနားနေတဲ့ဟိုဗိုင်းရပ်စ်ကထကြွပြီးရေုံကြီးပြန်ဖြစ်စေတယ်ဆိုတော့အကြောင်းရင်းတိကျတော့မသိသေးဘူးဗျ။ဒါပေမဲ့ရုပ်တရက်ပေါ့နော်။ကိုယ်ကကျသွားတဲ့အခါမျိုးတွေဥပမာဒုတ်ပွေးဖြစ်တာဖျားတာဖေးဖေးကြီးများတာကင်ဆာဖြစ်တာတို့လူကြီးများဖြစ်တာတို့ AIDS ဖြစ်တာတို့ HIV ဖြစ်တာတို့စီယိုသိပ်ပြီးတော့ထိန်းနေရတာတို့ကင်ဆာဆေးသိမ်းနေတဲ့လူတွေတို့အကူကနာအင်္ဂါစားထိုးကူးစားထားတဲ့လူတွေတို့နောက်တစ်ခါကော်တီဆုံးဆေးတွေအကြီးသုံးဆဲနေရတဲ့လူတွေမှာသူအဖြစ်များတယ်ဗျဒီရေုံကြီးကရေကြောင်းတော့ကူးဆက်မှုမများဘူးဒါပေမဲ့ရေကြောင်းမပေါက်သေးတဲ့လူတွေတော့ကူးဆက်နိုင်တယ်ဒီမွေးကင်းစား green energy ကုခန်းကြဆင်းနေတဲ့လူတွေအများဆုံးကူးဆက်လွယ်တယ်ဗျကူးဆက်တာကတော့ဒီရေကြောင်းအနေနဲ့ကူးဆက်ခဲ့တာများတယ်ရေုံကြီးဖြစ်တဲ့လူတွေကရေကြောင်းအရင်ကူးဆက်ပြီးတော့မှနောက်တစ်ချိန်မှာရေုံကြီးပြန်ဖြစ်တာအဲ့တော့ရေကြောင်း virus ကဘယ်လိုအချိန်ညအောင်ကူးဆက်လဲဆိုရင်အသက်ရှူလမ်းကြောင်းကနေတစ်ဆင့်ကူးဆက်ကြတာနောက်ထိတွေ့မှုကလည်းဒုတိယအနေနဲ့ကူးဆက်တယ်ဒါပေမဲ့အသက်ရှူလမ်းကြောင်းကတစ်ဆင့်ကူးဆက်တာပိုများတယ
်ဟုတ်ကဲ့ဆရာအခုလိုဒီဖြစ်ရခြင်းအကြောင်းတွေကိုသိထားတဲ့အခါကျတော့တချို့တော့မသိဘူးပါဆရာနော်ကာကွယ်နိုင်တဲ့ဘာရောဘယ်လိုရှိလဲ
တန်းနိုင်ရင်ဒီရေကြောက်ဖြစ်နေတဲ့လူရေုံကြီးဖြစ်တဲ့လူအဲဒီလူတွေနဲ့ကိုယ်ကတန်းနိုင်သလောက်ဝေးဝေးကွာကွာမှနေနိုင်တော့ကောင်းတာပေါ့နော်ဒါပေမဲ့လည်းပြည်သူကူးစားပေးရတဲ့လူနာရှင်တွေမိသားစုဝင်တွေကြတော့အဲလိုမျိုးနေဖို့တော့ဖဲ့တာပေါ့နော်အဲလိုမျိုးဆိုရင်တော့တန်းနိုင်ရင်တော့နှာခေါင်းဆုလေးတွေဆုထားရင်တော့ရေကြောက်ဗိုင်းရပ်စ်ပိုးတွေရှူတာတော့နည်းနည်းအနည်းငယ်သမျှတော့လဲမှာပေါ့နော်ဒီကြောက်အတွက်ကာကွယ်ဆေးကတော့ဆန်းတက်နေတဲ့အဆင့်ပဲရှိသေး
တယ်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂဖြစ်လာပြီဆိုရောဆရာဒီယောဂကိုစောစောစီစီသိနိုင်တယ်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုလဲ
။အဲ့ဒီလက္ခဏာတွေကအရေးကြီးတယ်။ဆရာတွေကိုသိထားတဲ့အခါကျတော့လေကိုယ်လည်းပို့ပြီးတော့မင်းမင်းဆန်းဆန်းမဖြစ်သေးဆိုတော့သိနိုင်တာပေါ့နော်။သူကဆက်ပြစ်မယ်ဆိုရင်ရေပြားတက်နေရရမှာဦးဆုံးဒီဆက်တာလို့နာတာလို့ဆူးတာလို့စတဲ့ခံစားမှုတွေအရင်ပေါ်လာတယ်။တည့်ရနေရလောက်ကြာတယ်။ပြီးတော့မှအနည်းငယ်ထပ်ပေါ်လာတဲ့အညာမှာဒီပြားတာကောင်းကြိုက်တာလည်းဖြစ်ခြင်းဖြစ်တတ်တယ်။ဒီရင်ရဲ့အနီးပင်ပေါ်မှာရေကြောက်လိုမျိုးအကြီးကြီးပုတွေအစုလိုက်ပြုံလိုက်အုပ်စုလိုက်ထပ်ပေါ်လာတယ်။အဲဒါတွေပေါက်ထွက်သွားတဲ့အခါမှာအနာရီဖြစ်ပြီးတော့နဖေးတွေတက်တယ်၊ကိုယ်ဝင်ပြည်တည်တတ်တယ်၊နောက်မှနဖေးကကွာသွားတယ်၊အခမ်းမသိရင်မှရွေ့ချန်ခဲ့တယ်။အဲလိုနဲ့အားလုံးအစအနေဆုံးဒီနှစ်ပတ်သုံးပတ်လောက်ထိကြာနိုင်တယ်။သူကနာကျက်ပြီနဲ့အခါကလေးနာလာကြံခဲ့တတ်တယ်။အများဆုံးဖြစ်တာကတော့ကိုယ်ခန္ဓာနဲ့တင်မမှအများဆုံးဖြစ်တယ်။အဲနောက်ထပ်မျက်နှာတို့လက်မောင်းတို့ခြေထောက်တို့အဲ့လိုနေရာတွေမှာလည်းဖြစ်တတ်တယ်။အဲမျက်နှာမှာဖြစ်ပြီးတော့ဒီမျက်လုံးမှာဖြစ်တယ်ဆိုရင်မျက်စိနေရာမှာဖြစ်တယ်ဆိုရင်တော့အထူးကြိုးစားဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့အာယုံကြောအလိုက်သွားတာဆိုတော့ဒီမျက်စိအလင်းကိုကြည့်တဲ့ဟိုမျက်ကြည်လွှာအာယုံကြောကိုပါထိခိုက်တယ်ဆိုရင်မျက်စိအမြင်ကွယ်တတ်တဲ့အသည့်ဖြစ်လို့ပါ။အဲ့ဒါအရေးကြီးတယ်။ဒါမှမဟုတ်အဲ့နေရာမှာဖြစ်တယ်ဆိုရင်မျက်စိဆောင်နဲ့အတူကူးတယ်ပြတ်သားပြီးတော့ကုသမှုလိုတယ
်ဟုတ်ကဲ့နောက်တစ်ခုကတကယ်လို့ဒီကုသမှုမလုပ်ခဲ့နိုင်လို့ရှင်ရောဒီနောက်ဆက်တွဲပြဿနာတွေ တက်တဲ့အနေအထားရှိလ
ား။နောက်ဆက်တဲ့ပြဿနာတွေရေယုံကြီးမှာဖြစ်တတ်တယ်။ပါလဲဆိုတော့အများစုကဒီရေယုံပျောက်သွားပြီမဲ့နာနေတာကြံခဲ့တတ်တယ်။ဘာဖြစ်လို့လဲဆိုတော့သူကရေပြားမှာအနာပျောက်သွားပြီမဲ့ရေပြားအောက်မှာရှိတဲ့အာရုံကြောတွေကပြည့်စည်ပြီးတော့ထိတာကိုမခံနိုင်ဘူး။သူကအရန် sensitive ဖြစ်နေ။နည်းနည်းအင်းကြီးနဲ့ပုတ်တာလောက်တော့မှသူကနာနေတယ်။တချင်လုံးနာနေတချို့ဆိုရင်လားနဲ့နှင်းနေတော့ချီပြီးကြာနေတယ်။အဲ့လိုလည်းမရဘူး။စုတ်ဆွဲထားသလိုဖြစ်နေတယ်။တချင်လုံးမခံနိုင်ဘူး။အထူးသဖြင့်အစ်စ်ကြီးလေးပူဖြစ်များတာဖြစ်တယ်။အဲအကြောင်းမို့လို့အဲ့နာကြံနာအဖြစ်နေအောင်လို့တက်တာအောင်လို့ယောဂဖြစ်ကြကြမှာမြင်မြန်ကုသခဲ့ဖို့။အဲနောက်ဆက်တဲ့ပြဿနာလေးဖြစ်တတ်သေးတယ်။အဲကဂျီယိုနာကိုဘက်တီးရီးယားပူထောက်ဝင်တာပါ။အဲဒါဆိုရင်နာကြက်တာနှီးတယ်နာရလို့ညီလာလို့လည်းပူကြတတ်တယ်ပြန်လေးဖြစ်တတ်တယ်နောက်ထပ်ပြဿနာတစ်ခုကြံသေးတယ်အဲ့ညာကရေုံကြီးကကိုခန္ဓာတနည်းအားဆိုတနည်းအားပဲဖြစ်တာဥမာရင်ဘတ်ဆိုရင်ဘတ်ပေါင်ဆိုပေါင်လက်ဆိုလက်အဲ့လိုပဲဖြစ်တာအဲ့လိုမျိုးမဟုတ်ဘဲနဲ့နေရာအနှံ့ပေါ့တခြားနေရာတခြားအင်္ဂါတွေကိုပြန်နှံ့တာလည်းဖြစ်တတ်တယ်ဖြစ်တော့နေတယ်ဒါပေမဲ့အထူးသဖြင့်ခုခံအားကြာချင်းနေတဲ့လူတွေမှာဖြစ်တတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီစောစောစီစီသိပြီးတော့ကုသနိုင်တော့ကောင်းလို့ဆရာတော့ကုသမှုဘာရောမလို့ရှိလဲ
ကောင်းတာကတော့သူကရေကြောင်း virus ကိုဖြစ်တဲ့အတွက်ကြောင့်မို့လို့ virus စေစောစောစီစီတောင်းရင်ဖြစ်တဲ့ကာလတူတယ်မြင်မြန်လေးပျောက်တယ်ဒါနာလည်းသိမကြံဘူးအခက်မသိရင်နောက်ထပ်ပိုးဝင်တာတွေလည်းသိမဖြစ်ဘူးဒီလိုဒီကြောင့်ပြင်အဲ့မှာနောက်ထပ် bacteria ပိုးဝင်နေတယ်ဆိုရင်တော့ပဋိဇီဝဆီးတွေလည်းကျွဲပြီးတော့တုံးရတာလည်းရှိတယ်။နောက်တိတ်နာနေတယ်ဆိုရင်ရေကဲဝတ်ကတ်တာတို့အကဲကဲပျောက်ဆီးတွေပြီးတာတို့အဲ့လိုမျိုးတွေလည်းတုံးရတယ်။အဲ့ဒါတည်းနည်းနည်းပူနာတယ်ရောင်ရမ်းမှုလည်းအများများတယ်ဆိုရင်တော့ပေါ်ဒီဆုံးဆီးတွေအကဲကဲပျောက်ဆီးတွေ any depression လို့ခေါ်တဲ့စိတ်ကြဆန့်ကျင်ဆီးတွေအဲ့လိုမျိုးတွေကျွဲတုံးရင်လည်းနာကျင်မှုပြန်လာအများန်သက်သာစေတယ်။နောက်နေရောင်ကြီးကိုလည်းရှောင်မှုလိုတယ်မြောင်ကြီးကနာတာကိုပူဆိုးစီတယ်နောက်တစ်ခါအဲ့ဒီအချိန်မှာကိုခန္ဓာဝိပင့်နေတဲ့လူတွေမှာဖြစ်တဲ့အတွက်ကြောင့်မလို့တခြားဥပမာနာစီချောင်းစုတွေသူများတွေစီရတဲ့ကူးတတ်တဲ့အတွက်ကြောင့်မလို့လူများရှိတဲ့နေရာမှာမနေဘူးအိမ်မှာနာရနေနေနေမယ်ရက်သားတစ်ပတ်လောက်ပေါ့နော်တစ်ပတ်ဆယ်ရက်လောက်လုပ်ပြီးလို့ဆိုရင်တော့ကောင်းပါတယ
်ဟုတ်ကဲ့ဆရာဒီကူးတတ်မှုပြီးတဲ့အခါမှာဒီအမရွတ်ကြံတဲ့အနေထား
ဟာအမရွတ်ကြံနေတယ်အဲ့ဒါကဟိုဖြစ်လို့ဖြစ်မှမသိဘူးဒါမှကူးတာနောက်ကြတယ်ဒါမှကူးတော့ကူးတယ်ရေုံသေးတွေပါတယ်မတောင်းမိဘူးဒါမှမဟုတ်တော့ပိုးဝင်တာဖြစ်တယ်အဲ့လိုမျိုးနောက်ဆက်တွဲပြဿနာတစ်ခုခုဖြစ်တယ်ဆိုရင်တော့အမရွတ်ကြံတတ်တယ်ဗျနောက်ခုခံအားကြနေတဲ့လူတွေအသက်ကြီးတဲ့လူတွေရတယ်အမရွတ်ကြံလေးရှိတယ်ဗျ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝဲမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေအပြင်အခုလိုအပတ်စဉ်အစီအစဉ်တွေကို burmese.voanews.com မှာအတန်းနဲ့ရောစာသားနဲ့ပါဖော်ပြပေးနေပါတယ်။ဂျွန်လ၈ရက်တောက်ချာနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်အလှည့်ရောက်ပါပြီ။နေဆက်အခြေဆိုင်သတင်းတောက်တွေကစူးစီးတင်ဆက်ထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကနန်းဟောင်းပါ။ဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS အနေနဲ့ကလေးစစ်သားအုံပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။၂၁ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုဇွန်လကုန်မှာကျင်းပဖို့ရထားတယ်ဆိုတာနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းချက်တွေကိုကြားကြရမှာပါ။
ကျမမိကလျာမွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့သူတင်ဆက်ပေးသွားမှာပါခလေးစစ်သားအုံပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်သွဲဆောင်ရွက်ဖို့အသိဖြစ်နေတယ်လို့လဲတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကပြောဆိုလိုက်ပါတယ် မြန်မာအစိုးရတမတော်အပါဝင်တိုင်းရနာလက်နက်ကင်တပ်ဖွဲ့မှကလေးစစ်သားစုဆောင်အုံပြုမှုတွေတော်တော်များများရှိနေသေးတယ်လို့လည်းမေလနှောင်းပိုင်းကကုလသမဂ္ဂကနေသတင်းထောက်တွေကိုဝေဖန်ထောက်ပြခဲ့တဲ့အပေါ် RCSS SSA ကနေတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာတမတော်နဲ့တိုင်းရနာလက်နက်ကင်တပ်ဖွဲ့တွေမှာကလေးစစ်သားများပြားရှိနေတဲ့ကြောင်းကလေးများနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘာကပြောဆိုခဲ့ပါတယ်
တနစ်ကြော်ကြရန်နာခရရတဲ့ပြည်တော်စုငင်းချရင်ညီလာခံ27ရာစုပင်လုံတတိယကျင်းစီဝေးကျင်းပမဲ့ရက်ကိုစုံလ30ရက်နေ့မှာကျင်းပဖို့အကြံပြင်းရထားတယ်လို့ပုံအမျိုးရလူမျိုးရေးဖွဲ့ချုပ် BNL နယ်ကဘူမူးကြီးခွန်ဥက္ကာကပြောပါတယ်ပြီးကြတဲ့မေလ30ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့အစိုးရတပ်မတော်နဲ့စိုင်းသာလက်နက်ကန်ဖွဲ့တွေအလို့သဘောတွေ့ဆုံမှုမှာအစိုးရအနေနဲ့စုံလ30ရက်နေ့ကိုမကျော်လွန်စေလိုကြောင်းသို့မှသာ2018ခုနှစ်အတွင်းကျန်နေတဲ့အဲ့ဒီ6လမှာပြည်တော်စုငင်းချရေးညီလာခံနောက်ထပ်တစ်ကြိမ်ဆက်လက်ကျင်းပဖို့အချိန်ရနိုင်မှာဖြစ်တယ်လို့ဘူမူကြီးခေါက္ကာကပြောပါတယ်။ NC လက်မှတ်ရေးသွခဲ့တဲ့တိုင်းသားလက်နက်ကန်ဖွဲ့၈ဖွဲ့နဲ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP တို့လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ခြင်းနဲ့ RCSS ပြုလုပ်တဲ့လူစုတွေ့ဆုံပွဲကိုတမတော်ကနေတားဆီးခြင်းပြုလုပ်ခဲ့တဲ့အတွက်ပြည်တော်စုငင်းချရေးညီလာခံတနစ်ကျော်ရနာထားရတယ်လို့လည်းပြောပါတယ်။
ကရင်ပြည်နယ်ဖားဝန်ခရိုင်ဘက်မှာလမ်းဖောက်နေတဲ့အစိုးရတပ်ဖွဲ့ချုပ်ပြန်လည်ရုတ်သိမ်းသွားခဲ့ပေမယ့်လယ်မူဘလော့ဒေတာကတပ်စခန်မရုတ်သိမ်းလို့ရွာ6ရွာကရွာသားတထောင်ကနေရမပြန်ရဲသေးဘူးလို့လည်းနယ်မြေခံ KNU တပ်မှုတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ3ပိုင်းကခေးပူနဲ့လယ်မူဘလော့ကြားတပ်မတော်ဘက်ကလမ်းဖောက်မှုကြောင့် KNU တပ်မဟာ9အကြာနှစ်ဖက်စစ်ရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးလယ်မူဘလော့ဒေတာကရွာသား2000ကျော်စစ်ဘေးသိမ်းရှောင်နေခဲ့ကြရပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ KNU တပ်ကြားတိုက်ပွဲမဖြစ်ပွားတော့ပေမဲ့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့လည်း KNU တပ်မှုဗိုလ်မှူးစောကလေတို့ကပြောပါတယ်
။ချင်းမြင့်နဲ့ပလက်ဝါမြို့နယ်တွင်မှဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရကနေစွန့်ခွာပြီးတခြားကျေးရွာကိုထွက်ပြေးသိမ်းရှောင်နေကြတဲ့စစ်ဘေးချောင်းចောင်းသားចောင်းလူတွေဟာကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတဖွဲ့ကသွေးရင်မှုကိုကျော်အောင်ကပြောပါတယ်။ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ပလက်ဝါမြို့နယ်ကုံမြင့်ကျေးရွာကလူဦးရေ334ဦးပြီးတောင်ကျေးရွာကလူဦးရေ90ဦးကုချောင်းပြားကျေးရွာကလူဦးရေ92ဦးတို့ဟာနိစရာကျေးရွာတွင်ထွက်ပြေးခွလုံနေရဆဲဖြစ်ပါတယ်။အဲ့ဒီစစ်ဘေးရှောင်တွေထဲမှာចောင်းသားចောင်းသူအများပြားပါဝင်နေပြီ။လက်ရှိကုံမြင့်စစ်ဘေးရှောင်ထဲမှာចောင်းသားចောင်းသူဦးရေ69ဦးပြီးတောင်ရွာမှာ18ဦးနဲ့ကုချောင်းပြားရွာမှာ20ဦးရှိနေတယ်လို့ပလက်ဝါမြို့နယ်လူမှုကူညီရေးပရဟိတစင်းရသိရပါတယ်။
ရခိုင်ပြည်နယ်ပဂတိချင်းတွေတွင်လည်းပတ်သက်ပြီးလူမှုကွန်ရက်ဆာမျက်နှာမှာရေးသားခဲ့တဲ့ရံပြဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသားမောင်ဦးကိုဆက်သွယ်ရေးပုံမှ66ကကြီးနဲ့ဖမ်းဆီးစစ်ဆေးခွင့်ပြုဖို့ပြည်နယ်စုရကလွှတ်တော်ဥက္ကဋ္ဌတန်တောင်းဆိုထားပါတယ်။ဦးသားမောင်ဦးဟာသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာတိုင်းနယ်ပြည်နယ်14ခုမှာရခိုင်ပြည်နယ်ဟာပညာရေးအနိုင်ကျဆုံးစီးပွားရေးအနိုင်ကျဆုံးပြည်နယ်စုရကိုပြည်သူများမကြိုက်ဆုံးလမ်းများမကောင်းဆုံးတရားစာသားအပေါ်များဆုံးတဘာဝတန်ွေအထက်ဆုံးဆိုပြီး2018တက္ကသိုလ်ဝန်ထမ်းအောင်စင်းရာဂိုင်းနှုံးနဲ့ပူးတွဲရေးသားခဲ့တဲ့အတွက်ဒီလ3ရက်နေ့မှာပြည်내ပညာရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဦးစိန်ထွန်းလှကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှ66ကကြီးနဲ့စစ်သွေးမျိုးအမှတ်၁ရဲစခန်းမှာတရားစွဲဆိုထားတာဖြစ်ပါတယ်ဥပဒေတွေရအခုကိစ္စဟာပုဂ္ဂိုလ်ရေးကိစ္စဖြစ်တဲ့အတွက်လွှတ်တော်အနေနဲ့ဆက်ဖက်မှာမဟုတ်တလို့လွှတ်တော်စည်းဝေးမှသာခွင့်ပြုနိုင်မှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးမြတ်တန်းကမီဒီယာတွေကိုပြောပါတယ
်အခုဆက်သွယ်မြန်မြန်ချက်နဲ့တည်င်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ21ရာစုပင်လုံညီလာခံတတိယအကြိမ်ကိုဇွန်လနောက်ပိုင်းလောက်မှာကျင်းပဖို့အစိုးရဘက်ကရက်ရှိလိုက်ပြီးဖြစ်ပါတယ်အစိုးရနဲ့တပ်မတော်ဘက်ကဖြစ်စေချင်တဲ့စန္ဒနဲ့တိုင်းရင်းသားတွေဘက်ကလိုလားတောင်းတနေတာတွေထပ်တူကြပြီလားဘယ်အခြေအနေရှိနေပါသလဲဆိုတာသိရအောင်ငင်းချမ်းရေးလုပ်ငန်းစဉ်စတင်ကလေးကပါဝင်လာတဲ့ပြည်ထောင်စု Institute Director လည်းဖြစ် RCSS SSA ရဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဥခွန်ဆိုင်ကိုကျမနန်းဟောင်ကနေတွေ့ဆုံမေးမြန်းရမှာအခုလို့စပြောပါတယ
်တနစ်ကြော်ကြလာပြီဖြစ်တဲ့တစ္ဆုမှုကြီးကိုသူတို့ကြော်လွှမ်းနိုင်ဖို့ကြိုးစားခဲ့တာเนาะအချိန်ချင်းပေါ့เนาะသို့တော်လည်းပြီးခဲ့တဲ့မေလ30 31ရက်နေ့မှာသူတို့ကြော်လွှမ်းနိုင်ခဲ့တယ်လို့ကြားရပါတယ်အဲဒီတော့အခုလောလောဆယ်ခေါင်းစဉ်အလုံး5ခုရှိတယ်အခုဒီထဲမှာတစ္ဆုနေတာကနိုင်ငံရေးနဲ့လုံခြုံရေးဖြစ်တယ်ဒီတော့ကျွန်တော်တို့မျှော်မှန်းရတာကတော့အရင်ဆုံးကတော့ ဒီလူမှုရေးတို့စီးပွားရေးတို့မြေယာနဲ့တယံဇာတပစ္စည်းများစီမံခန့်ခွဲရေးတို့ကိုအရင်ဆွေးနွေးလုပ်မယ်လို့မျှော်မှားရပါတယ
်။လုံခြုံရေးကောင်စင်နဲ့ပတ်သက်ပြီးတော့ကအများကြီးဆွေးနွေးရအောင်မယ့်အခြေအနေရှိပါသလားရှင့
်။ကျွန်တော်တို့ NCA နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်တော်စုတက်မတော်ဖွဲ့စည်းရေးရဆွေးနွေးဖို့ဆိုတာပါပါတယ်။တစ်ဖက်ကလည်းတက်မတော်ကနေပြီးတော့မှတိုင်းပြည်တစ်ခုထဲမှာတမောတော်တခုဒီရှိသေးဆိုပြီးတောင်းဆိုထားတယ်ဒီနှစ်ဖက်ရဲ့တောင်းဆိုချက်ကပေါင်းစပ်ဖို့လိုပါတယ်တကယ်လို့ဟိုတခွေးတော်တမတော်ဖြစ်ရေးဆိုပြီးတော့မှအခုရှိသေးတမတော်ကိုတွားပြတော့မှတခါလေးဝင်ရမယ်ဆိုလို့ရှိရင်တော့ဒါကဒီ EEO တွေဘက်မှာအခက်အခဲရှိပါတယ်အဲဒီပြည်တော်စုတမတော်အသစ်ဖွဲ့ရမယ်ဆိုလို့ရှိရင်လည်းအခုဒီသေးတမတော်ကလုံးဝအခုလုံးလုံးစေကတော့လက်မခံနိုင်သေးတဲ့အခြေအနေရှိနေတယ်လို့ကြားသိရပါတယ်
ဒီအချက်လက်တွေညှိနှိုင်းပြီးတော့မှအစ်မနဲ့ပြည်တော်စုတည်ဆောက်နိုင်ဖို့ပဲလို့ဝေဖန်သုံးသပ်ပြောဆိုလိုပါတယ်လေရှင့
်ကျွန်တော်တို့အခုအချိန်ကြီးကကျွန်တော်တို့လွယ်ကူတဲ့ကိစ္စတွေကိုအရင်ဆွေးနွေးပြမှနောက်မှအခက်အခဲဆုံးပြဿနာကိုလာဆွေးနွေးတော့ပိုကောင်းပါလေအဲ့လိုမျိုးအကြံပြုရယ
်ဆက်ပြီးတော့မွန်နိုင်ငံရေးပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ADP နဲ့မွန်အမျိုးသားပါတီ MNP မြို့နယ်ကျေးရွာအဆင့်ပါတီဝင်တွေဟာအခြေခံဖက်ဒရယ်သဘောတရားဆိုင်ရာဝါ့ခ်ရှော့ပ်တင်ဒန်းတွေအတူတက်ရောက်ကြသလိုချစ်ကြည်ရင်းနှီးမှုတွေရရှိပြီးမွန်နှစ်ပါတီပေါင်းစည်းရေးမှအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းသက်ဆိုင်ရာပါတီဝင်တွေကပြောပါတယ်မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်
မွန်နှပါတီပူပေါင်းပြီးမူတော်မြွနဲ့မွန်မျိုးသားပါတီရုံးခန်းမှာအခြေခံဖက်ဒရယ်သဘောတရားဆိုင်ရာတင်နန်းကိုမေလကုံလောက်မှနှစ်ရက်တာကျင်းပခဲ့ပြီးမြို့နယ်ကြေးရွာစီပါတီဝင်80ဦးခန့်တက်ရောက်ခဲ့ပါတယ်။အခြေခံဖက်ဒရယ်သဘောတရားဆိုင်ရာတင်နန်းအတွင်းမှာလက်ဖက်ပါတီလူငယ်ချင်းခေမင်းခွေရရှိခဲ့တယ်လို့လည်းမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP မူတော်မြွနဲ့မွန်မျိုးသမီးရေးရတာဝန်ခံမိသစင်သွေးကပြောပါတယ်
။ဒီမှာဒီတွေ့ဆုံရေးမှာမတို့ဖျော်လိထားတဲ့ပေါင်းစည်းရေးဆိုတဲ့ပေါင်းကူတရားလေးပေါ့နော်အဲ့ဒါအောင်မြင်လို့မတို့ယုံကြည်တဲ့
အခြားသောမြို့နယ်တီးတီးတွေမှာအလားတူခြေခံဖက်ဒရယ်တင်နန်းတွေကိုပြုလုပ်ပေးနိုင်ရင်ပါတီပေါင်းစည်းရေးပုံမှန်မြန်ဆန်လိမ့်မယ်လို့သူကဆိုပါတယ်။အောက်ခြေလူငယ်ချင်းရင်းနှီးမှုရရှိလာတာဟာပါတီပေါင်းစည်းရေးအတွက်ရင်းနှီးလာတဲ့အတွင်ဆောင်းလာပြီလို့ထင်မြင်ကြောင်းမူတော်မြို့နယ်မွန်မျိုးသားပါတီ MNP လုံမှုဆောင်အဖွဲ့ဝင်မိလှလှရီကအခုလိုဆိုသွားပါတယ်။
အမအမျိုးမဆုံးကြုံလာခဲ့ရဘူးလေအားလုံးကဟိုပေါင်းကြီးကြီးကြီးဟိုအမအနေနဲ့နေပါတော့ဒီရှိသူစီနေပါတီအပေါင်းဟိုကကြီးစက်မလို့မထင်တော့ပါနော
်ဒါအပြင်နှစ်ဖက်ပါတီပေါင်းစည်းရေးကိစ္စကိုလာမယ့်ဇွန်လပထမပတ်မှာနှစ်ဖက်ထိပ်တီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းထားပြီးဖြစ်တယ်လို့လည်းသက်ဆိုင်ရာပါတီတာဝန်ရှိတွေကပြောပါတယ်မွန်ပါတီတွေတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းလာတာဟာပေါင်းစည်းရေးအတွက်ကောင်းတဲ့လက္ခဏာတစ်ခုလို့လဲဖက်ဒရယ်တင်နန်းဖွဲ့အကြံပေးသူမင်းချမ်းထွိုက်ကအခုလိုပြောသွားပါတယ်
။သူတို့အချင်းချင်းထိတွေ့မှုပို့ပြီးတော့အခွင့်အလမ်းတွေပွင့်လာတာပေါ့။ဟိုလက်တွေ့ပိုင်းမှာသူတို့ရဲ့လှုပ်ရှားမှုတွေမြင်လာရတယ်။အချိန်တော့ဆိုရင်တော့ဟိုပေါင်းမလို့ပြောပြီးတော့လှုပ်ရှားမှုတွေမတွေ့ရဘူး။ခုဆိုရင်တော့အစည်းအဝေးတွေမှာအတူတူတက်တာတော့တွေ့လာတယ်ဆိုကြတာကဟိုသူတို့နိုင်ငံရေးရသဘောတူတဲ့အချက်လက်တွေပါတယ်ဆိုတော့သူတို့ကောင်းဆောင်ပြီးချင်းချင်းတွေ့တာရတော့ရှိမှာပေါ့လေနော်ဒါပေမဲ့သူတို့ချင်းချင်းတွေ့ဆုံမှုပဲပို့ပြီးတော့အခြေလန်းစိတ်လာတာပေါ့အဲဒီတော့ကျွန်တော်ကတော့ဟိုကောင်းတယ်လို့မြင်တယ်ပေါ့နော်
ဒီတင်နန်းကိုမွန်ပြည်နယ်ခြေဆိုင်မွန်လူတုဆောင်ရံနဲ့ဖွဲ့တဲ့ချမ်းပေးဖွဲ့ FTT မှာဖွဲ့တဲ့ရေးရကျွမ်းကျင်သူတွေဖြစ်ကြတဲ့ Consultant ဆရာမင်းချမ်းထွိုင်ဆရာဆိုင်စင်မင်းအေးနဲ့ဆရာဆလိုင်းဆိုင်ထွန်းတို့မှတင်ကြားပို့ချခဲ့တာဖြစ်ပါတယ်ရှင
်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါ
တောင်ပိုင်းရှမ်းပြည်တမတော် RCSS SSA အနေနဲ့ကလေးစစ်သားသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂနဲ့လက်တွဲသွားမယ်လို့ဆိုပါတယ်။တနစ်ကျော်ရန်နာခဲရတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယကျင်းစည်းဝေးကိုဇွန်လ30ရက်နေ့မှာကျင်းပဖို့ရထားပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်တည်ရင်ပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင
်နေဆက်ခြေဆိုင်တိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ VOA မြန်မာပိုင်းရေဒီယိုအတန်လွှင့်အစီအစဉ်တွေကိုတနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်ဓာတ်ရိုက်က3ချိန်နဲ့ပြန်လွှင့်2ချိန်ဖြစ်ပါတယ်ရှင
်အမ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ Joshua Hawks နဲ့ဇနီးတဲ့ Temra တို့ကို Venezuela နိုင်ငံကပြန်လည်လွှတ်ပေးလိုက်တဲ့ပေါ် American ပြည်တော်စုကကြိုဆိုလိုက်ပါတယ်။သူတို့ဟာ Venezuela နိုင်ငံမှာမတရားသဖြင့်အကျဉ်းချခံထားခံခဲ့ရတာပါ။သူတို့ကို American ပြည်တော်စုပြန်လာနိုင်ရေးအတွက်ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်း Hawks မိသားစုရဲ့ကိုစားကိုကြီးဆောင်ရွက်ပေးခဲ့ကြတဲ့အထက်လွှတ်တော်မှတ်Bob Corker, အထက်လွှတ်တော်မတ် Orion Hatch, အထက်လွှတ်တော်မတ် Mike Lee, လွှတ်တော်ကိုယ်စားလှယ် Mia Love တို့နဲ့တခြား Concrete လွှတ်တော်အမတ်တွေအမှုတန်းတွေအားလုံးကိုနိုင်ငံသားရေးဝန်ကြီး Mike Pompeo ကကျေးဇူးတင်ရှိကြောင်းပြောဆိုပါတယ်။ Hall မိသားစုစတင်ပြီးတော့ဒုက္ခတွေ့ရတာကတော့2016ခုနှစ်ဇွန်လမှာဖြစ်ပါတယ်။ Joshua ဟာ Internet Online ကနေဆုံတွေ့ကြတဲ့အစီအစဉ်ကတစ်ဆင့်ချစ်ကြိုက်ခဲ့တဲ့ Tamara Calino နဲ့လက်ထပ်ဖို့ဗင်နီဇွဲလားနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။သတင်းသုံးပတ်အကြာမှာတော့တမရနီကိုလတ်စ်မာဒူရိုအစိုးရကိုတရှိုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မစ္စတာဟော့ကိုဗင်နီဇွဲလားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။မစ္စတာဟော့ထံကနေဖွက်ထားတဲ့ဒရိုက်ဖယ်တနတ်တွေနဲ့တခြားလက်နက်တွေကိုဖော်ထုတ်တွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မစ္စတာဟော့ကမဟုတ်မမှန်ကြောင်းညှင်းဆိုပေမဲ့အဲ့ဒီဆွဆွဲချက်တွေနဲ့သူ့ကိုထောင်ချခဲ့ပါတယ်။အမေရိကန်အစိုးရယာရှိတွေကသူတို့လွတ်မြောက်ရေးအတွက်ထက်ခါတလဲလဲစ조사ခဲ့ကြပေမဲ့ဗင်နီဇွဲလားအာနာဘိုင်တွေကမေလ26ရက်မတိုင်ခင်အထိဟော့တို့ကိုပြန်လွှတ်ပေးဖို့ညှင်းဆန်နေခဲ့ပါတယ်။မေလ26ရက်နေ့မှာတော့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအထက်လွှတ်တော်အမတ်ကော်ကာဟာတမရမာဒူရိုနဲ့ကာရာကတ်စ်မြို့တော်မှာတွေ့ဆုံပြီးတော့သူတို့ကိုပြန်လွှတ်ပေးဖို့ဆောင်ရွက်နိုင်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒဟာပြောင်းလဲခြင်းမရှိဘူးလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားနိုင်ငံသားတွေနဲ့သူတို့ရဲ့ဒီမိုကရေစီပြန်လည်ရရှိရေးကြိုးပမ်းနေမှုတွေအပေါ်အခိုင်အမာထောက်ခံနေပါတယ်လို့ဝန်ကြီးကပြောပါတယ်။ပြည်ပမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံမှုရှိစေရေးနဲ့တာဝန်ယူစောင့်ရှောက်ရေးဆိုတာဟာနိုင်ငံသားရေးဝန်ကြီးဌာနရဲ့ထိတ်တန့်ဦးစားပေးလုပ်ဆောင်ရမယ့်ကိစ္စတွေထဲမှာတစ်ခုအပါအဝင်ဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အခုလိုအခက်အခဲဒုက္ခတွေဖြတ်သန်းခဲ့ပြီးတဲ့နောက် Joshua Hall နဲ့သူ့မိသားစုအတွက်ကောင်းသောအချိန်ကာလဖြစ်ပါစေလို့နိုင်ငံသားရေးဝန်ကြီးဌာနနဲ့အမေရိကန်အစိုးရအဖွဲ့တစ်ခုလုံးရဲ့ကူစားစုမုံကောင်းတောင်းလိုက်ပါကြောင်းဝန်ကြီးပွန်ပေယိုကပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ပြပါပြီ
။သောတာရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်တာကိုအသိပေးပါရရှင်။ဂျွန်လ၈ရက်တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းတစ်လှည့်အကြေညာပေးပါအောင်မယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေသူတို့ရဲ့မူလနေရာတွေကိုပဲဖြစ်ဖြစ်သူတို့ယူရေးချယ်တဲ့နေရာကိုပဲဖြစ်ဖြစ်ကိုယ်သဘောနဲ့ကိုယ်ဘေးကင်းကုန်သင့်ခါရှိစွာရေရှည်ခိုင်မာတဲ့နည်းလမ်းနဲ့ပြန်နိုင်ရေးအခြေအနေတွေဖန်တီးဖို့ကိုအားပေးတဲ့ UNHCR UNDP နဲ့မြန်မာဆိုရတို့ကြားနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးတာကိုကြိုဆိုကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဇွန်လ9ရက်နေ့စွဲနဲ့ထုတ်ပြန်ချက်တရမှာဖော်ပြထားပါတယ်။နိုင်ငံရဲ့ဌာန Heather Noble ရဲ့ထုတ်ပြန်ချက်ထဲမှာရိုဟင်ဂျာဒုက္ခသည်လို့သုံးလုံးထားပေမဲ့မြန်မာဆိုရကဒီအသုံးနှုန်းကိုအတိအမှတ်မပြုဘဲတရားဝင်ပြောဆိုသုံးစွဲတာမျိုးမရှိပါဘူး။ဒါဟာအပေါင်းလက္ခဏာဆောင်အစဉ်တစ်ခုဖြစ်ကြောင်းဒီ MOU ကိုယုံကြည်မှုတည်ဆောက်ရေးလှုပ်ဆောင်ချက်တစ်ခုအဖြစ်မြင်လို့ရှုမြင်ပါကြောင်းဒါကိုတိရောက်စွာအကောင့်တွေပေါ်မဲဆိုရင်တန်းဆိုင်ရာလူမှုဝန်ဝင်အလုံးကိုတိတ်ကိုလိုအပ်နေတဲ့လူသားစာနာမှုအကူအညီတွေပေးနိုင်မှာဖြစ်တယ်လို့ကိုယ်သဘောနဲ့ကိုယ်ညီရင်းပြန်နိုင်ရေးလိုအပ်တဲ့အခြေအနေတွေဖန်တီးတာမှာမြန်မာနိုင်ငံကိုအထောက်အကူဖြစ်စေပြီးရခိုင်ပြည်နယ်မှာနေထိုင်သူအလုံးရဲ့ဒုစီဘွားအတွက်ပြန်လည်ထူထောင်ရေးနဲ့ခံနိုင်ရည်ရှိမှုအပေါ်အခြေခံနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုအထောက်အကူဖြစ်စေပါမယ်လို့လည်းနိုင်ငံရေးဌာနပြောခွင့်ရ Heather Noble ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်တုံဆန်းစုကြည်ကဆက်ဆက်နေတဲ့တမန်ကျောင်းကစားရက်တွေအားလုံးကိုမြန်မာနိုင်ငံပြင်ပကလူအနေငယ်လောက်နဲ့မြန်မာနိုင်ငံတွင်းမှာတောင်မှလူအနေငယ်လောက်ပဲသတိထားမိကြပါတယ်။ဒါကြောင့်ဒါဟာပြင်ပကဘာအတွက်တည်းမဟုတ်ပါဘူး။နိုင်ငံတွင်းကကျမတို့လူစုအနေနဲ့လည်းဘာဖြစ်နေလဲ၊ကျမတို့လို့ဆောင်တာတွေကဘာကြောင့်လုပ်လဲဆိုတာနားလည်ဖို့လိုပါတယ်။အရေးကြီးဆုံးကကျမတို့လူစုနားလည်သင့်တာပါပဲ။ဘာကြောင့်လဲဆိုတော့ရေရှည်မှာကျမတို့နိုင်ငံရဲ့တည်ငြိမ်ရေးနဲ့လူစုံရေးကိုကျမတို့ပဲထိန်းသိမ်းရမှာပါလို့ NHK သတင်းဌာနနဲ့တွေ့ဆုံမိနိုင်ငံတခုမှာပြောထားပါဗျ။ဖန်စီခံရပြီးတရားရင်ဆိုင်နေရတဲ့ရေဒါသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစာနယ်ဇင်းဆိုင်ရာရေးစွမ်းတတိအတွက်2019ခုနှစ် James Foley Middle Suit စစ်ချင်းမြင်လိုက်တဲ့အကြောင်းဗိုလ်ဒူးနေကကြေညာပါတယ်ခင်ဗျာ
။ဂျွန်လ၈ရက်တောက်ချနေမနေ့အတွက် ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်မစုမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington.